'cause it only serves to make me more determined to achieve my final goal.
ဦးစရာစံပေပွဲအောင်စင်းနေလက်ထွက်သွားပြီဆိုတဲ့အခါကျတော့ဂုံတူတွေလေရကြတဲ့လူတွေထဲမှာပေါ့နော်ထူးထူးခြားခြားကတော့အိုးဘိုထောင်မှာမူးရစ်စေးပြား15ပြားကြောင်းပေါ့နော်ထောင်တန်းဆင်းနှစ်ကြာခံနေရတဲ့မရွှေနဲ့ဝေကျော်ပေါ့နော်သူကအသက်16နှစ်ရှိပြီပေါ့သူ့အမှုနဲ့ပတ်သက်ပြီးတော့ဦးမင်းလွင်ဦးလေးဖတ်မိမှာပေါ့နော်သူက16နှစ်ဆိုတဲ့အခါကျတော့ဒီအမှုနဲ့ပေါ့နော်ထောင်တန်း10နှစ်သူ့တရားသူကြီးကစီရင်လိုက်တယ်သူကထောင်ထဲမှာရောက်နေတာလေ2နှစ်ရှိသွားပြီဆိုတဲ့အခါကျတော့သူ့ကိုဒီအမှုစစ်စင်ကသူက16နှစ်ပေါ့နော်ဆိုဒီ16နှစ်အယွယ်ပေါ့နော်ဒီအမျိုးသမီးငယ်တူအနေနဲ့ဥပိုထောင်ပေါ့နော်ဒီလိုမျိုးထောင်ကြီးထဲမှာထောင်ချခံရဖို့ပေါ့နော်မြန်မာနိုင်ငံမှာဘယ်အယွယ်ကြမှာသာတကယ်လူကြီးထောင်တွေကိုတရားသူကြီးအနေနဲ့ချနိုင်လဲရှင့်ဘာလို့လဲဆိုဒီကလေးမလေးကပညာတန်ဖိုးထားတယ်သူကလည်းဒီဆယ်တန်းစာပေပွဲမှာသူဂုံတူးတုံးခုနေပေါ့နော်ပတိပီတိတ်ပိုင်ရဲ့စီးပွားရေးရဲ့သူကရတယ်နောက်ပြီးတော့လေသူကတက်ခွင့်ရခဲ့လို့ရှိရင်စီးပွားရေးတက်ကတူလည်းတက်ခွင့်ရခြင်းတယ်ဆိုတော့သူကအမျိုးသမီးလည်းဖြစ်တယ်အသက်လည်းငယ်တယ်ပညာရေးကိုလည်းတန်ဖိုးထားတယ်သူ့ဘဝပြန်ပြီးထူထောင်ရေးအတွက်ကိုသူကဒီဇိုင်းမမပေါ့နော်ကျိုးစားခြင်းစိတ်ရှိတဲ့ပုံပေါ်တယ်ဒီလိုမျိုးခြေနေမျိုးမှာမြန်မာအမျိုးသမီးငယ်တူဦးပေါ့နော်အချင်းဆောင်တွေမှာဆက်ထားတင်ပါလားရှင်အစတွေကဘလို့ဖြစ်တင်ပါလဲ
ကျွန်တော်တို့အမှုကိုလူမှုကွန်ရက်ပေါ်မှာပါရတဲ့အခါနောက်ပြီးတော့တခါသတင်းဌာနတွေနဲ့အင်တာဗျူးတွေလုပ်ထားတဲ့ဥစ္စာတွေကိုကျွန်တော်ဖတ်ကြည့်တဲ့အခါမှာမြန်မာနိုင်ငံရဲ့မှားယွင်းတဲ့တရားစီရင်ကြောင်းမနစ်နာတိုက်တဲ့သူတွေနစ်နာပြီးတော့အခုလိုမျိုးခံစားနေရတယ်ဆိုတော့ကျွန်တော်တို့ထင်ထင်ရှားရှားတွေ့ရတာဖြစ်တယ
်ဆက်ဆက်ဦးမင်းလူပြောတဲ့ဒီမှားယွင်းတဲ့တရားရေးစနစ်ကခုဒီအမှုအခြေအနေမှာပါကြောင်ပါလေနောက်ပြီးတော့ဒီခရီးမလေးကမှားယွင်းတဲ့စနစ်ကြောင်ဘယ်လိုနှိမ့်နာမှုတွေတွေ့ရပါလဲ
အမှန်ကတော့ဗျာအဲ့ဒီဖန်ဆီးတဲ့အချိန်တုန်းကဒီမှာရှင်လေးကအသက်မပြည့်သေးဘူးဆိုလို့ရှိရင်ကလေးသူငယ်ဥပဒေမှာပါတဲ့ပြဋ္ဌာန်းချက်တွေအတိုင်းသူ့ကိုစစ်ဆေးစီရင်ရမှာဖြစ်တယ်အမှုစစ်ဆေးစီရင်နေတဲ့အချိန်ဒီမှာတော့အာမခံပြင်ပြီးသားမယ်လူကြီးမိဘခေါင်းဝင်တွေနဲ့လွတ်တင်နေဆိုရင်လွတ်ထားမယ်ကျင့်စာရိတ္တကောင်းနေဆိုရင်ကိုယ်ပိုင်ခေါင်းဝင်နဲ့တော့လွတ်ထားနိုင်တဲ့အခွင့်အရေးတွေရှိတယ်သို့တော်လည်းပဲမူးယစ်စီဝါမှုဖြစ်တဲ့အတွက်ဆိုပြီးတော့ဒါတွေကိုတေခါအခုအချင်းကြခံနေရတဲ့သူကခံစား권မရခဲ့တာကိုကျွန်တော်တွေ့ရတယ်။နောက်ပြီးတော့တခါတရားစွဲအဖွဲ့အစည်းတွေဖြစ်တဲ့ရေဥရေအရာရှိတရားသူကြီးတွေကလည်းငွေရည်နဲ့ကလေးတယောက်ရဲ့ဘဝရှိရေးအတွက်ကို10နှစ်ဆိုတဲ့ပြည်တန်ကကလေးရဲ့ဘဝတစ်ခုလုံးပြောင်းသွားနိုင်တဲ့ဥစ္စာဆိုတော့ထဲမတွေ့ပဲနဲ့အခုလိုစီရင်လိုက်တာတွေကလည်းမှားယွင်းနေ။ဘာဖြစ်လို့မှားယွင်းလဲဆိုတော့ကဒီလိုမျိုးအမှုဖြစ်လာပြီဆိုလို့ရှိရင်တရားခံကိုရဲဥရဲရနေပြီးတော့စွဲတင်ရတော့မယ့်အခါမှာဒီကောင်မလေးကိုတရားခံအဖြစ်အစာထိုးပြီးတော့ဒီအမှုမှာဥပဒေဝန်ထမ်းတရားသူကြီးအစာရှိသည်ဖြစ်မော်နော်ကျွန်တော်တို့မြန်မာနိုင်ငံတရားရေးစီရင်စနစ်ရဲ့လက်စားမှုတွေရဒီလိုစီရင်လိုက်တယ်လို့ပဲကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ
အဲ့တော့ तू อ่ะပေါ့နော်စစောကပြောတယ်လို့အခု16နှစ်ပေါ့နော် तू ဥပိုထောင်ထဲမှာကြာနေတာ2နှစ်ရှိပြီဆိုတော့ तू စထောင်ချခံတော့16နှစ်ပေါ့နော်16နှစ်အရွယ်အမျိုးသမီးငယ်မျိုးသားငယ်တွေကိုပေါ့နော်မြန်မာနိုင်ငံရဲ့တရားရေးစနစ်ရစီရင်တဲ့အခါမှာတမတ်တမတ်ကြကြပေါ့နော်ဒီလူငယ်တွေရဲ့ရှေ့ရေးကိုလည်းရှေ့ရှုပြီးတော့ဘလို့ဥပဒေရစီရင်ထုံးနေရှိပါလဲ
ဘလို့ဥပဒေရစီရင်ထုံးနေရှိတယ်ဆိုတော့ကအခုကျွန်တော်တို့ကလေးသူငယ်ဥပဒေပေါ်လာတဲ့အခါမှာတော့ကလေးသူငယ်မှုကိန်းတွေကိုစစ်ဆေးစီရင်တဲ့အခါမှာကလေးသူငယ်ဥပဒေမှာပါတဲ့ပြဋ္ဌာန်းချက်တွေအတိုင်းလိုက်နာစစ်ဆေးစီရင်မှုလိုတာပေါ့နော်နောက်ပြီးတော့တခါကလေးသူငယ်အကျဉ်းသားတွေကိုလူကြီးအကျဉ်းသားတွေနဲ့ရောထားလို့မရတဲ့တည်တံ့ထားမယ်အဲ့ဒီဥစ္စာကလည်းကျွန်တော်ဘဝပြည်မှာကအဆောက်အအုံတွေကပြည့်ပြည့်စုံစုံမရှိတဲ့အခါကျတော့ကလေးတွေကလည်းလူကြီးတွေနဲ့ပဲရောနေရတယ်။စာပင်ဖို့ဆိုတာတော့မှဒီထောင်ပိုင်းတွေထောင်မှုတွေကထောက်ကူပေးလို့သာယခုလိုမျိုးစာပင်ပေးနိုင်တဲ့အခြေအနေမျိုးဖြစ်တာပေါ့နော်။အမှန်တော့မျိုးသမီးတွေဆိုလို့ရှိရင်မျိုးသမီးလေးချင်းသင်္ကန်းကြောင်တွေမျိုးသမီးဂျီဟာတွေဒါတွေကိုပို့ပြီးတော့မှကလေးတွေရဲ့ဘဝတိုးတက်ကောင်းမှုအတွက်သင်္ကန်းနေတော့လကောင်းကျောင်းနေတော့လကောင်းဆက်လက်ထားပြီးနေအောင်ဆောင်ရွက်ပေးရမှာဖြစ်တယ်။အဲ့ဒီလိုမျိုးမလုပ်ပေးနိုင်ပဲနဲ့အခုကတော့အိုးဘိုအချင်းထောင်နေမှာမှရောက်မှသာစာမေးပွဲလေးဖြေနိုင်တဲ့ကိစ္စတစ်ခုလိုမျိုးပဲဆောင်ရွက်ပေးတာကတော့တိတ်တော့မဟုတ်ဘူးလို့ကျွန်တော်ကမြင်ပါတယ်ခင်ဗျ။
အဲ့တော့ဒီလူငယ်တွေကိုပြည့်မှုကျူးလွန်လို့အချင်းချတဲ့ခါမှာလူငယ်တင်တန်းကျောင်းတွေမြန်မာပြည်မှာရှိတယ်လို့တော့ကြားရပါတယ်ဥမာငှက်ဝဆန်းလို့ပေါ့နော်ဒီနေရာမှာဘာဖြစ်လို့အမျိုးသမီးလေးကိုပေါ့နော် လူငယ်တင်တန်းကျောင်းတွေရှိရနေဘာဖြစ်လို့ဥပုထောင်မနော်လူကြီးထောင်ကိုနှစ်ရှိထောက်တန်းဆယ်နှစ်ဆိုတာသွားသွားပြောတယ်လို့ပဲသူ့ဘဝရဲ့အကောင်းဆုံးချိန်တည်းပါသွားပြီပေါ့နော်ဒါကလည်းကြခံရတဲ့တတိခံကလည်းဘာပဲဆိုတော့ဒီပေါ့နော်မူရစီပြား15ပြားနဲ့ဆိုတဲ့အခါကျတော့ဒီလိုမျိုးမူရစီနဲ့နှစ်ပတ်သက်ပြီးတော့စီရင်ထုံးနေမှာတောက်စီပြားလေးတွေ့တာနဲ့ပေါ့နော်ဆယ်နှစ်ဆိုတာဟာတော်တော်လေးဟိုကာလရှိတယ်လို့ဆိုရမှာပေါ့နော
်တော့လူငယ်တွေဆိုလို့ရှိရင်တော့ဘဝကြီးတစ်ခုလုံးကိုကြောင်းရလမ်းလိုက်တယ်လို့ပြောင်းလဲသွားနိုင်တယ်ကာလ
ဟုတ်ကဲ့အဲ့တော့တရားသူကြီးကဘယ်လိုမျိုးဒီအမှုကိုစစ်ဆေးပြီးတော့ပေါ့နော်ဒီလိုမျိုးဆယ်နှစ်အထိချနိုင်တော့တဲ့ဆုံးဖြတ်ချက်ရောက်လာတဲ့ပေါ့နော်ဥမင်းလေးကနည်းနည်းသုံးသပ်ပေးပါလားလက်ရှိတရားရေးစနစ်ပေါ်အခြေခံပြီးတော့ပေါ့နော
်ဥပဒေအမှန်တိုင်းသုံးသပ်မယ်ဆိုလို့ရှိရင်တော့အဲမပြည့်သေးတဲ့ကလေးအရွယ်လေးဖြစ်တယ်နောက်ပြီးတော့ပထမအချိန်ကျူးလွန်တာလည်းဖြစ်တယ်ကလေးရဲ့အနာဂတ်ဒီမှာပြည့်စည်ဖို့အတွက်တင်းတင်းနဲ့ပြစ်ဒဏ်မယ်ချမှတ်ပေးရမယ်ဆိုတာကိုကျွန်တော်တို့ဒီကလေးသူငယ်ဥပဒေဒီမှာအတိအလင်းပြဋ္ဌာန်းထားတာဖြစ်တယ်။သို့တော်လည်းပဲယခုအမိန့်ချလိုက်တဲ့တရားရုံးကပြဋ္ဌာန်းချက်တွေညွှန်ကြားချက်တွေကိုလည်းလိုက်နာပြီးဆောင်ရွက်ခဲ့ဟန်မတူ။အဲဒါကြောင့်လည်းအခုလိုမျိုးဆယ်နှစ်အထိဖြစ်လာတဲ့အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်တို့မြင်တယ်။အဲတော့မူရစီဝါဖမ်းမိရင်ဖမ်းမိတဲ့အတိုင်းဒါပေါ်မှာစီပြားတစ်ထောင်လောက်မိတယ်တစ်ထောင်လောက်မိတယ်ဆိုလို့ရှိရင်တော့ထောင်တန်ဘလောက်၃၄၅ပြား၁၀ပြားလောက်မိတယ်ဆိုလို့ရှိရင်ထောင်တန်ဘလောက်အဲ့ဒီလိုမျိုးလဲသတ်မှတ်ထားတဲ့သတ်မှတ်ချက်တွေလည်းရှိပါတယ်သို့တော်လည်းပဲဒီကိစ္စမှာကတော့ကျွန်တော်ထင်တာရဲရဲဥရိဝဏ္ဏရဲတရားသူကြီးရဲဒီကိစ္စရမြန်သူတို့လက်ထဲကလွတ်ရင်ပြီးပြီညနေလွဲခဲ့ပြီးစီရင်လို့ပဲဒီလိုနင့်နာသွားတယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ
အဲ့တော့ဆက်ဆက်ဦးမင်းလူလူရှင်းပြတယ်လို့ပေါ့နော်ဒီကလေးကလည်းထောင်ကျစဉ်မှာဒီအသက်18နှစ်တွေ့တဲ့ဆေးပြားလည်း15ပြားနောက်ပြော်လည်းတကယ်ကြေတော့လည်းလုတ်တဲ့ဆိုင်မှာတွေ့ရတဲ့ဆေးပြားပေါ့နော်သူကအဲ့ဒီနေရာမှာရှိနေလို့တာပေါ့နော်တကယ်ကြေတော့သူကဖေးပြားတွေရဲ့ပိုင်ရှင်နဲ့မဟုတ်
ဘူးဟုတ်တယ်ပိုင်ရှင်ကလွတ်နေတယ်ဟုတ်တ
ယ်နောက်တစ်ခုကဒီကလေးမလေးကအခုထေတန်းဆံမှုပဲဖြေတဲ့နေရာမှာလည်းထောင်ထဲမှာစကြက်ပြီးတော့ဖြေတဲ့နေရာမှာဂုံတူး၃ခုတောင်ထွက်တယ်ဆိုတဲ့အခါကျတော့ဒီကလေးမလေးရဲ့ဒီဘဝပေါ့နော်ပြန်လေထူထောင်ရေးအတွက်သူ့မှာလေဆန္ဒလေးရှိတဲ့အခါကျတော့အဲ့ကကျတော့နိုင်ငံတော်အနေနဲ့အကောင်းဆုံးကလေးမလေးရဲ့ဘဝကိုဘယ်လိုပြန်လေမြင့်တင်ပေးနိုင်မလဲရှင
်အဲ့ဒီလိုမျိုးဖြစ်ဖို့အတွက်ဆိုလို့ရှိရင်တော့နင်နာတဲ့ရှင်လေးဝင်းကျော်ဖက်ကနေပြီးတော့အကျိုးဆောင်လိုက်ပြီးမြရှေ့နေပြီးကနေပြီးတော့နိုင်ငံတော်သမရစီအတနာခံစားတင်မဲဆိုလို့ရင်တော့ဒါဖြစ်လာနိုင်တဲ့အခြေအနေမျိုးရှိတာပေါ့နော်ပြည်ထောင်ကြစီရန်လည်းအသက်မပြည့်သေးတဲ့ကလေးသူငယ်ဖြစ်တဲ့နော်နောက်ပြီးတော့စစ်ဆေးစီရင်ထားတဲ့စီရင်ချက်ကလည်းပြည်မှုနဲ့မလိုက်အောင်ပြင်းထန်လို့နဲ့ဒါတွေကိုရှော့ပေါ်စဉ်းစားပြီးတော့ဒီကလေးရဲ့နှောင်ရည်တွေမှာဆက်လက်ပြီးတော့ကောင်းမွန်သွားဖို့အတွက်အတနာခံစားတင်ပြီးလို့ရှိရင်လူငင်းချမ်းသာကုန်းနဲ့လှုပ်ပေးပါဆိုလို့ရှိရင်တော့ဒါတမရမှာတော့ဒီလွတ်နိုင်တဲ့အခွင့်အာဏာရှိတော့ဒါတော့ဖြစ်နိုင်တယ်လို့ကျွန်တော်မြင်ပါတယ်ဗျ။အဲတော့ဥပဒေတက်ချွန်နားလေတဲ့သူတို့ကနေပြီးတော့အမှုကိစ္စကိုအသေးစိတ်ပြန်လေပြီးတော့သုံးသပ်ပြီးတော့မှဒါလျှော့ပေါ့ပြီးသေးနေဆိုတဲ့အကြောင်းပြပြီးတော့အတနာခံစားတင်နေဆိုလို့ရှိရင်တော့ဒီကိစ္စကနိုင်ငံတော်သမ္မတရဲ့ငင်းညာမှုနဲ့လူငင်းချမ်းသာခွင့်ရနိုင်တယ်ပြန်လေလွတ်လာနိုင်တယ်လို့ကျွန်တော်မြင်ပါတယ
်။မရှင်လေဝေကျော်ကလည်းသူ့အနေနဲ့စီးပွားရေးတက္ကသိုလ်ဆက်တဲ့ချင်းနဲ့ဆိုတဲ့ခါကျတော့သူ့ကိုစားပေါ့နော်သူစီးပွားရေးတက္ကသိုလ်ဆက်တဲ့နိုင်မှုဘယ်ရှိနေရဲ့အတင်းကဆောင်ရွက်ပေးနိုင်မယ်ဆိုကျွန်တော်တို့စောင့်ကြည့်ရမှာပေါ့နော
်အဲဒီရှိနေကွန်ရက်အတင်းကိုဆက်သွဲပြီးတော့အကူကြီးတောင်းနေဆိုလို့ချင်းတော့ရှိနေကွန်ရက်ကသူကလိုက်လိုက်လေးလေးအကူကြီးပေးမယ်လို့ပဲကျွန်တော်ထင်ပါတယ
Cause it only serves to make me more determined to achieve my